2024-25 ဘန်ဒါယေးနှစ်အတွက်ကာကွယ်ရေးအသုံးစရိတ်ဖြင့်အမေရိကန်ဒေါ်လာ 2.3 ဘီလီယံပေးဖို့ကာကွယ်ရေးဝန်ကြီးဌာနကပြည်ထောင်စုလွှတ်တော်မှာတင်ပြတောင်းခံထားပါတယ်။ဒီပမာဏဟာပြီးခဲ့တဲ့နှစ်ကထက်နည်းနည်းလျော့သွားပေမဲ့လည်းပြည်ပကြံအန်ဒရယ်မရှိဘဲလူမျိုးစုတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့စစ်ပွဲတွေပဲရှိတယ်မြန်မာနိုင်ငံအတွက်တော့များနေလို့မယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့စီးရီးလာသူတွေကဆိုပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတော့ကိုအောင်ရဲမောင်မောင်ကပြောပြပါမယ်ခင်ဗျာ။
ကောက်ဝေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလင်ကဇန်နဝါရီလ14ရက်နေ့ကကျင်းပခဲ့တဲ့ပြည်ထောင်စုတော်အစည်းအဝေးမှာကောက်ဝေးသုံးစည်းအမေရိကန်ဒေါ်လာ 2.3 ဘီလီယံတောင်းခံသွားပြီးတော့အဲ့ဒီသုံးစည်းဟာတိုင်းပြည်ရဲ့စီးပွားရေးအခြေအနေနဲ့ညှိနှိုင်းတောင်းဆိုတာဖြစ်တယ်လို့ပြောဆိုသွားတဲ့အကြောင်းပြည်ထောင်စုတော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ
်။ဟုတ်ကဲ့ဒီနေ့ဟိုရင်းပေါ့ကောက်ဝေးဝန်ကြီးဌာနကတောင်းတာတော့ 2.3 ဘီလီယံလောက်တောင်းတာပေါ့နော်ကျွန်တော်တို့မနှစ်ကကြတော့ 2.4 လောက်တောင်းမှဒီမှာနည်းနည်းတော့ရော့သွားတဲ့သဘောရှိတယ်။ဒါပေမဲ့သူကဟိုကျွန်တော်နိုင်ငံရဲ့အခြေအနေရပေါ့နော်ဒါကတော့ကာကွယ်ရေးသုံးစည်းကအများကြီးညာနေသေးတယ်လို့ပြောလို့ရတယ်။ဟိုဝင်းကြီးကတော့ရှင်းပြတာပေါ့ကျွန်တော်ခြေတော်အာရှနိုင်ငံတွေရောအမေရိကန်နိုင်ငံရောဂျပန်နိုင်ငံရောသူတို့နိုင်ရှင်းပြတော့ကျွန်တော်တို့ရဲ့အသုံးစည်းကဟိုနည်းတယ်ဆိုတဲ့အကြောင်းပေါ့နော်ဒါပေမဲ့ကိုယ်နိုင်ငံရဲ့ဝင်ငွေကနည်းတော့အဲ့မှာ GDP မှာတွားပြီးတော့ 3.8 ရာခိုင်နှုန်းတော့တွားပြီးတော့ဖြစ်နေတယ်
။ကာကွယ်သုံးစည်းကိုမြန်မာကျပ်ငွေနဲ့ကြီးမဲ့ဆိုရင်တော့စီမံကိန်းတွေအတွက်2014-2015ဘဏ္ဍာနှစ်မှာသုံးဖို့ငွေကျပ် 2,282 ဘီလီယံဖြစ်ပေမဲ့ကာကွယ်ဝန်ကြီးဌာနရဲ့လစာနဲ့ဈေးတွေအတွက်83ဘီလီယံထပ်ပိုးပြီးတော့စုစုပေါင်းငွေကျပ် 2,365 ဘီလီယံအမေရိကန်ဒေါ်လာ 2.3 ဘီလီယံတောင်းခံခဲ့တာလို့ဆိုပါတယ်။အိန္ဒိယထိုင်းနိုင်ငံရဲ့ကာကွယ်တနစ်တာသုံးစည်းဟာအမေရိကန်ဒေါ်လာ 5.39 ဘီလီယံနဲ့မလေးရှားနိုင်ငံကတနစ်ကိုအမေရိကန်ဒေါ်လာ 4.2 ဘီလီယံသုံးစွဲပြီးတော့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံရဲ့ကာကွယ်ရေးသုံးစည်းဟာမြန်မာနိုင်ငံထက်များစွာမြင့်မားနေတယ်ဆိုပြီးတော့ဒုတိယဗိုလ်ချုပ်ကြီးဝေလင်ကပြောဆိုသွားခဲ့တာပါ။ပြီးခဲ့တဲ့နှစ်ကကာကွယ်ရေးဝန်ကြီးဌာနရဲ့သုံးစည်းဟာအမေရိကန်ဒေါ်လာ 2.4 ဘီလီယံသုံးပြုခဲ့ပြီးတော့အဲ့ဒီသုံးပြုခဲ့တဲ့ကာကွယ်ရေးဈေးဟာတိုင်းပြည်ရဲ့စုစုပေါင်းသုံးစည်း12ရာခိုင်နှုန်းရှိတယ်လို့ဝန်ကြီးဌာနကဆိုပါတယ်။ကာကွယ်ဝန်ကြီးဌာနက2014-2015ဘဏ္ဍာရေးနှစ်အတွက်ကာကွယ်ရေးသုံးစည်းတောင်းခံတာဟာပြီးခဲ့တဲ့နှစ်ကထက်အနည်းငယ်လျော့နည်းသွားတာကိုလွှတ်တော်ကိုယ်စားလှယ်တွေကကြိုဆိုပေမဲ့လျော့နည်းသွားတဲ့ဘတ်ဂျက်တွေကိုတိုင်းရင်းသားဒေသတွေဖွံ့ဖြိုးရေးတွေမှာပို့ပြီးသုံးပေးဖို့လိုရှိတယ်လို့ရှင်းနိုင်ရင်သားများဒီမိုကရက်တစ်ပါတီရဲ့မူဆယ်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဆိုင်ဖိုးအောင်ကပြောပါတယ်
။သူဘတ်ဂျက်လျော့သွားတယ်ဆိုတော့ကျန်တဲ့ဒီဖွံ့ဖြိုးရေးပိုင်းတွေဆက်လုပ်နိုင်တယ်ဆိုတော့ကျွန်တော်တို့တိုင်းရင်းသားကိုယ်စားလှယ်အနေနဲ့တော့ဝမ်းသာတယ်ကြိုဆိုတယ်လို့ပြောရမှာပေါ့။တကယ်လို့နိုင်ငံဒီနိုင်ငံတော်ရဲ့ရင်ချမ်းရေးကိုကောင်းတဲ့ဖော်ဆောင်နိုင်ရင်ဆိုရင်တော့တမ်တော်ရဲ့သုံးစိတ်လေးနည်းနည်းထပ်လျှော့ချဖို့တော့လိုအပ်တယ်လို့မြင်ပါတယ်သူတို့ရဲ့သုံးစိတ်တွေလိုအပ်တဲ့အထက်ပိုများနေတယ်ဆိုရင်ကျန်တဲ့တိုင်းသားနေမျိုးတွေရဲ့ဖွံ့ဖြိုးရေးအတွက်သုံးဖို့ကနည်းနည်းနေသွားတဲ့ခါကျတော့တိုင်းသားတွေရဲ့တကြီးညီဖွံ့ဖြိုးရေးတည်ရေးအတွက်တော့နောက်နေသွားနိုင်တဲ့အနေအထားမျိုးဖြစ်နိုင်တာပေါ့
မြန်မာနိုင်ငံဟာပြည်ပအနေနဲ့မရှိပဲပြည်ရင်းကတိုင်းသားညီကိုတွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲတွေမှာစစ်သုံးစည်းတွေသုံးဆွဲနေရတာဟာများလွန်းတယ်လို့လည်းမြန်မာစီရေးလေးလာကဲဖြတ်တွေကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံစစ်တပ်ကြီးတစ်ခုလုံးအတွက်တောင်းခံတဲ့ American Dollar 2.4 ဘီလီယံဟာကာကွယ်ဝန်ကြီးဌာနအတွက်လုံတော့တယ်ဆိုုံသာရှိပြီးတော့ကာကွယ်သုံးစည်းတွေရှော့ချမယ်ဆိုရင်စစ်တပ်ရဲ့အရေးအတွက်ကိုပါရှော့ချဖို့လိုတယ်လို့တရုတ်မြန်မာနယ်စပ်မှာနေထိုင်တဲ့မြန်မာစီရေးလေးလာသုံးသက်သူဦးအောင်ကျော်စောက VOA ကိုပြောပါတယ်။
ဒီတော့ကြီးနေဒီရမ်းဘလောက်ပါတော့ဒီနေ့ကရှော့ရှုတ်တဲ့မှာတကယ်မကတုံ့ပြန်မှုရှိတယ်ကျွန်တော်ခင်ဗျာအဓိကလို့ပါတက်ခုဒီလောက်မှာရှိတဲ့လူတွေပြောဆိုနေတဲ့အဲမှာတက်ကဖို့တော့တော်မပါကြဘူးအန်ဒဲသူပဲတက်မဖုံးမလို့မနေတဲ့တော့ဒီနေ့ကျွန်တော်တို့တောက်ကြည့်လို့ခေါင်းပြရအောင်ဒီကဒီလိုအခိုင်အမာဖြစ်နေတဲ့စစ်ပစ္စည်းကိစ္စလည်းကျွန်တော်မဖြစ်ရှင်းနိုင်ဘူးတက်ကတော့ကျွန်တော်ဖြစ်အောင်လုပ်မယ်တက်ရဲ့အင်အားကိုရှော့ချမယ်
ကော်ဝေးဝန်ကြီးဌာနကအသုံးပြုတဲ့ဘတ်ဂျက်ဟာကျန်ဝန်ကြီးဌာနတွေရဲ့အသုံးစရိတ်ထက်မြင့်မားနေပြီးတော့ကော်ဝေးဝန်ကြီးဌာနကတင်ပြတဲ့ဘတ်ဂျက်တွေကိုလွှတ်တော်ကချော့ချတာမျိုးဖျက်ချတာမျိုးတော့လုံဆောင်လို့မရဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။တမတော်အနေနဲ့2013-2014ဘဏ္ဍာနှစ်မှာပြည်ထောင်စုဘတ်ဂျက်ကနေ 73.6 ရာခိုင်နှုန်းအသုံးပြုထားပြီးတော့လာမယ့်နှစ်မှာတော့ 12.26 ရာခိုင်နှုန်းကသာအသုံးပြုဖို့ရထားတယ်လို့ကော်ဝေးဝန်ကြီးဌာနကပြောဆိုသွားပါတယ်ခင်ဗျာ။